တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်မှာဒီသတင်းပတ်ထဲတရုတ်ပြည်သူလူမျိုးရေးတပ်ကစီရေးလေးကျင့်မှုလုပ်မယ်လို့တရုတ်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။တရုတ်မြန်မာနယ်စပ်နာဖြစ်ပွားနေတဲ့မြန်မာအစိုးရနဲ့ကုကံတပ်ဖွဲ့ကြားတိုက်ပွဲကြောင့်တရုတ်နိုင်ငံတဲကိုမကြာခဏဘုံကျပြီးတရုတ်နိုင်ငံသားတွေသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့တာကိုတရုတ်အစိုးရဘက်ကတစုံတရာအရေးယူဆောင်ရွက်မှုတွေလုပ်ဖို့တရုတ်နိုင်ငံသားတွေတွန်းအားပေးမှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုစီရေးလေးကျင့်မဲ့ကိစ္စပေါ်လာရတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။တရုတ်စစ်တပ်ရဲ့မြေပြင်နဲ့ဝေဟင်ပူးတွဲစီရေးလေးကျင့်မှုတွေကိုမနက်ဖြန်မှာစတင်မှာဖြစ်ပြီးတကယ့်တိုက်ပွဲတွေမှာလို့ကြီးစံအစ်စ်တွေအသုံးပြုမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီရေးလေးကျင့်မှုတွေကိုတရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေသနှစ်ခုမှာလုပ်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စစ်အင်အားဘလောက်နဲ့လေးကျင့်သွားမယ်လေးကျင့်မှုအစီအစဉ်တွေဘယ်တော့အဆုံးသတ်သွားမလဲဆိုတာကိုတော့ထုတ်ပြောတာမျိုးမရှိပါဘူး။စီရေးလေးကျင့်နေခြင်းအတွင်းအဲ့ဒီဒေသမှာပြန်တန်းကြမဲ့လေးရင်တွေကိုတော့သတိပေးချက်ထုတ်ထားပါတယ်။နေဆက်စီရေးလေးကျင့်မှုတွေလုပ်သွားမဲ့အကြောင်းတရုတ်ကမြန်မာအစိုးရကိုအသိပေးထားပါတယ်။တရုတ်နယ်စပ်စီရေးလေးကျင့်မှုဟာလူရိုးလို့စင်တာဖြစ်တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်
။这是军队任务范围内的正常的活动。那么你提到这个近期有缅方的炮弹落入中国境内的问题。
စီရေးလေးကျင့်တဲ့အစီအစဉ်ကစစ်တပ်ရဲ့တာမန်လုပ်ရုပ်လုပ်စင်ပါတရုတ်နိုင်ငံပိုင်တဲ့ထဲကိုမြန်မာနိုင်ငံဘက်ခြမ်းကဘုံးစံတွေကြားရောက်တဲ့ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ကျမတို့ရဲ့ရည်တည်ချက်ကိုပြောထားပြီးသားပါမြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေဟာတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုထိပါတယ်လို့ကျမတို့ယူဆပါတယ်မြန်မာနိုင်ငံကတပ်ဆိုင်သူတွေအားလုံးအနေနဲ့ထိနေသိမ့်သိမ့်ဆောင်ရွက်ကြဖို့ပြည်ပခန့်တွေကြီးထွားမလာအောင်တားဆီးဖို့နဲ့ထဲမှမှုတွေရော့ပါအောင်တပ်နိုင်သမျှကြိုးပမ်းကြဖို့လည်းထပ်မံတိုက်တွန်းလိုပါတယ်
အခုလိုစီရေးလေးကျင့်မှုတွေပေါ်လာရတာဟာတရုတ်နိုင်ငံသားတွေကသူတို့အစိုးရပေါ်တွန်းအားပေးမှုတွေကြောင့်ရောတရုတ်ကမြန်မာစစ်တပ်ကိုပါဟန်တားလိုတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာနှစ်နိုင်ငံအရေးလေးလာနေတဲ့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ်
။ဟိုကျမမြင်တာတော့ဒီလိုပါဟိုကိုကန့်နဲ့ဟိုတရုတ်နယ်စပ်နဲ့မှာခဏခဏလည်းဘုံတွေကကြာနေတယ်လေ။တရချားမြေချားကြာနေတယ်လူတွေကမထီတာ။အဲ့တော့ကိုကန့်နယ်စပ်နဲ့ကတ်နေတဲ့တရုတ်ဘက်ကလူတွေကသူတို့စစ်ကကိုပဲသူတို့တော်တော်မကြေမနက်ဖြစ်နေတာသူတို့အစိုးရကိုပဲအဲ့ဒါကိုကျေနပ်စေဖို့အတွက်ပေါ့ဗျာဒီကနေ့နေအင်အားပြတဲ့သဘောပေါ့ဟိုဗမာပြည်ဘက်ကလေတပ်တွေဘာတွေညာတွေဟိုကြော်ပြီးကြမလာရေးအတွက်ပေါ့အဲ့လိုလုပ်တယ်လို့ထင်ပါတယ်
တရုတ်ရဲ့စီရေးလေးကျင့်မှုတွေကြောင့်ဒေသခံတွေရဲ့နေရှင်ပုံမှန်ဘဝကိုထိခိုက်မှာမဟုတ်ဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာအစိုးရတပ်တွေနဲ့MNDAA ကုကံတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေရင်ကကျဲခဲ့တဲ့ဘုံတွေကြောင့်မတ်လတဲ့တရုတ်နိုင်ငံသား9ယောက်သေဆုံးခဲ့ရတဲ့အဖြစ်ပြက်အပါအဝင်စစ်ပီးဒုက္ခသည်တွေနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ဝင်နေတာတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစီရေးလေးကျင့်မှုတွေပြုလုပ်လာတာပါတရုတ်မြန်မာနေဆက်ကုကံတိုက်ပွဲတွေကိုတရုတ်နိုင်ငံကစိုးရိမ်နေပေမဲ့အခုချိန်ထိတော့နေဆက်နားမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကုကံတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောပါတယ်
ဒီကတဲ့တုံးလေးရတော့ချက်ဖြစ်ပါတယ်တပ်ဖွဲ့တွေပြင်းလဲပြင်းထန်ပါတယ်ဟောဖြစ်တာကတော့ကျွန်တော်ဒီနယ်စပ်မှတ်တိုင်ပေါ့နော်112နဲ့113ကြားလောက်မှာဖြစ်မယ်အဲ့ဒါကြီးနဲ့ပြီးတော့ကြီးတန်းနဲ့ထိုးပေါ့ဟောလက်နဲ့ကြီးလဲဟိုတရုတ်ဖက်ကိုကြားရတယ်ရှိပါတယ်ပြီးတော့တနေ့တော့ကနဲ့မနေ့တော့ကဆိုဒီမြဝတမတော်ဖက်ကတမတော်သားကြီးကျွန်တော်ကျွန်တော်ကြီးပြောတယ်တရုတ်ပြည်ဖက်ကရောက်သွားတယ်ပြီးတော့တရုတ်ပြည်ဖက်ကနေကျွန်တော်ဖက်ကိုပြန်ပစ်အဲ့လိုပေါ့ဗျမနေ့ည7နာရီခန့်တပ်ဖွဲ့ဖြစ်ခဲ့ပါတယ်
ဦးထွန်းမြတ်လင်းပြောသွားတဲ့ကိစ္စကို VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။စစ်ပွဲဖြစ်နေတာကြောင့်ကိုကန့်ဒေသမှာစစ်အုပ်ချုပ်ရေးပြထန်းနေတာကိုတက်တန်းဆက်တိုးဖို့ပြီးခဲ့တဲ့လအတွင်းမြမလွှတ်တော်မှာဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။